တရုတ်ပြည်ရဲ့လူခွင့်ချိုးဖောက်မှုတွေကြောင့်နောက်နှစ်ဆောင်ရာသီအိုလံပစ်အားကစားပွဲကိုတရုတ်ပြည်မှာမကျင်းပဖို့လူခွင့်လှုပ်ရှားသူတွေကကန့်ကွက်တောင်းဆိုနေပါတယ်။တရုတ်ပြည်မှာဝီဂါမွတ်စလင်တွေအပါအဝင်လူနည်းစုမွတ်စလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုလူခွင့်ချိုးဖောက်မှုတွေကိုမရပ်တန့်မှုဆိုရင်နိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့တရုတ်ပြည်မှာအိုလံပစ်အားကစားပွဲကျင်းပတာကိုရွှေ့ဆိုင်းထားဖို့ဒါမှမဟုတ်နိုင်ငံတကာနိုင်ငံမှာရွှေ့ပြောင်းကျင်းပဖို့လူခွင့်လှုပ်ရှားသူတွေကတောင်းဆိုထားပါတယ်။တရုတ်ပြည်မှာဝီဂါမွတ်စလင်တပ်သားလောက်ကိုအချင်းစခန်းမှာဖမ်းဆီးထားပြီးတချို့ကိုညှဉ်းပန်းနှိပ်စက်တာအတင်းအကျပ်သားကြောဖြတ်စီတာအာဓမ္မအလုတ်စေခိုင်းတာတွေကျူးလွန်တယ်လို့လူခွင့်အဖွဲ့တွေကပြောဆိုထားပါတယ်။ဒါအပြင်ဟောင်ကောင်ကစန္ဒပြသမားတွေကိုအကြမ်းဖက်နေနေတာထိုင်ဝမ်နဲ့တိဘက်ဒေသကတိုင်ပင်နဲ့တိဘက်ဒေသပေါ်ထားတဲ့တရုတ်ရဲ့မူဝါဒစတာတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုလည်းတရုတ်ကခံနေရပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဂရိနိုင်ငံမှာအိုလံပစ်မီးရှို့တိုင်းမီးထွန်းကြီးတဲ့အခမ်းအနားမှာစန္ဒပြသမား၃ဦးကတိဘက်အလံတွေကင်ဆောင်ပြီးလူမျိုးတုံးတတ်ဖြတ်တဲ့ကစားပွဲအလိုမရှိလို့ကြွေးကြော်ခဲ့ကြပါတယ်ခင်ဗျာ။